G20 ခေါ်နိုင်ငံ20အုပ်စုရဲ့လန်ဒန်တိုက်ပွဲညီလာခံကြီးလွန်ခဲ့တဲ့ကြာသပတေးနေ့ကပြီးဆုံးသွားပါပြီ။ကမ္ဘာစီးပွားရေးကျဆင်းတာကိုဟန်တားဖို့ဒေါ်လာသန်းပေါင်းတသန်းကျော်ရည်နည်းဖို့ညီလာခံမှာကတိပြုကြပါတယ်။ဘဏ်လုပ်ငန်းပြုပြင်ရေးနဲ့နောင်တလူမဖြစ်အောင်လုပ်ဖို့သဘောတူကြပါတယ်။တကယ်တော့ထိတ်တန့်အရာရန်တွေ3လလောက်ဆေးဆက်ဆွေးနွေးခဲ့တဲ့ကိစ္စကိုတရက်ညီလာခံမှာသဘောတူကြတာပါပဲ။ဒေါ်လာသန်းပေါင်းတသန်းကျော်ထဲမှာအများဆုံးကို IMF ကအပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ကရရှိမှာဖြစ်ပါတယ်။ထို့တက်ဖွံ့ဖြိုးတဲ့နိုင်ငံတွေကိုကူညီထောက်ပံ့ဖို့ဒေါ်လာသန်းပေါင်းတသိန်းသတ်မှတ်တာဟာမျှော်လင့်လာတဲ့ပုံများတယ်လို့မြင်ကြပါတယ်။အာရှဖွံ့ဖြိုးရေးဘဏ်လုံးအဖွဲ့အစည်းတွေကတဆင့်ကူညီထောက်ပံ့မှာဖြစ်ပါတယ်။ဒါပေမဲ့ဖွံ့ဖြိုးတဲ့နိုင်ငံတွေဆက်ဆရာရှိတဲ့အကျွေးကတင်ဒေါ်လာသန်းပေါင်းတသန်းကျော်ရှိနေပြီလို့တချို့ကကမန်းပါတယ်ဒီနိုင်ငံတွေဟာချမ်းသာတဲ့နိုင်ငံတွေလို့ငွေကိုလှည့်သုံးနိုင်တဲ့အနေအထားမှမရှိပါဘူးဒါပေမဲ့ကမ္ဘာစီးပွားရေးနလန်ထလာတာနဲ့ဖွံ့ဖြိုးဆန်နိုင်ငံကစားသုံးသူတွေဟာချက်ချင်းအကျိုးခံစားရပွဲရှိတယ်လို့သုံးသပ်ကြပါတယ်အကြောင်းကတော့ဥရောပနဲ့အမေရိကန်ကစားသုံးသူတွေလို့အကျိုးမထူလို့ဖြစ်ပါတယ်တဲ့ကမ္ဘာစီးပွားရေးအခြေအနေဆက်လက်ကျဆင်းနေသလားတင်ရင်တော့ပြည်လာစတာတွေကိုကမှန်းရတာအလွန်ခက်ခဲပါတယ် IMF အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ကမ္ဘာဘဏ်နဲ့ OECD စီးပွားရေးနဲ့ဖွံ့ဖြိုးရေးအဖွဲ့တွေရဲ့ကမှန်းချက်ဟာကွဲပြားခြားနားလို့ရှိပါတယ်ထိပ်သိမ်းညီလာခံကမျှော်လင့်တယ်လို့ဖြစ်လာမယ်ဆိုတာကိုဘယ်သူမှအသေးချာမပြောနိုင်ပါဘူးချမ်းသာတဲ့နိုင်ငံတွေပေါ်မှာအများကြီးမူတည်ပါတယ်
နိုင်ငံ20ကခေါင်းဆောင်တွေတက်ရောက်လို့20အုပ်စု G20 လို့ခေါ်ပေမဲ့ခေါင်းဆောင်30နီးပါးညီလာခံတက်ကြပါတယ်။ချမ်းသာတဲ့ American, English, Germany, ပြင်သစ်နဲ့ဂျပန်ဟာ9နိုင်ငံအုပ်စု G5 ဆိုပြီးထိပ်သီးညီလာခံတွေလွန်ခဲ့တဲ့အနှစ်30ကနှစ်ဆင်ကျင်းပပါတယ်။English အခရာ G ဟာ group ကိုရည်ညွှန်းတဲ့အတွက်အုပ်စုလို့အဓိပ္ပာယ်ရပါတယ်။ကနေဒါနဲ့အီတလီပါဝင်လာတဲ့အခါမှာ9နိုင်ငံအုပ်စု G7 ဖြစ်လာပါတယ်။ရုရှားပါဝင်လာတော့10နိုင်ငံအုပ်စုဖြစ်သွားပြန်ပါတယ်။တရုတ်အိန္ဒိယတောင်ကိုရီးယားဘရာဇီးစတဲ့ဖွံ့ဖြိုးဆနိုင်ငံ12နိုင်ငံထပ်တိုးလိုက်လို့နိုင်ငံ20အုပ်စုဖြစ်သွားတာပါပဲ။စီးပွားရေးထိပ်သီးညီလာခံတက်ရောက်တဲ့နိုင်ငံတွေများလာတာကိုကြည့်ရင်အကျပ်အတည်းရဲ့အတိုင်းအတာကိုသိနိုင်ပါတယ
်။ဒေါ်လာငွေအမြောက်အမြားလက်ကင်ထားတဲ့တရုတ်နဲ့ဆော်ဒီအရေဗျာကြီးထွားနေတဲ့ဘရာဇီးချမ်းသာလာတဲ့တောင်ကိုရီးယားဟာအရေးကြီးတဲ့အခန်းကပါဝင်လာပါတယ်။တရုတ်စီးပွားရေးဟာကမ္ဘာနဲ့ဆက်နေတာမို့ကမ္ဘာစီးပွားရေးနလန်ထပ်ဖို့တရုတ်အတွက်အလွန်အရေးကြီးပါတယ်။တရုတ်စီးပွားပြည့်ရင်ကွန်မြူနတီပါတီအာဏာမြဲဖို့တောင်အခက်အခဲရှိတယ်လို့မြင်ကြပါတယ်။တရုတ်ရဲ့ရည်တည်ချက်ကိုဒုဝန်ကြီးချုပ်ဝမ်ချီရှန်းကမတ်လ29ရက်နေ့ထုတ်လန်ဒန်တိုင်းသတင်းစာဆောင်ပါမှာဖော်ပြပါတယ်။မနစ်ကကျင်းပခဲ့တဲ့နိုင်ငံ20အုပ်စုညီလာခံကစပြီးတရုတ်အစိုးရဟာဒေါ်လာသန်းပေါင်းထောင်ပေါင်းချီစိုက်ထုတ်ပြီးတာဝန်သိရှိစွာကမ္ဘာစီးပွားရေးကိုကြားကန်ပေးခဲ့ပုံကိုဖော်ပြထားတာပါပဲကမ္ဘာစီးပွားရေးကျဆင်းမှုဟာတရုတ်အစိုးရရဲ့သရေရှင်ရေးပြဿနာဖြစ်နေပါတယ်ခေါင်းဆောင်တွေထောက်ခံအားပေးတဲ့လွတ်လပ်စွာအခောက်အကူနဲ့ဂုဏ်သွယ်ရေးဟာအပြောလွယ်ပြီးအကောင့်ထည့်ဖော်ရခဲ့ပါတယ်နိုင်ငံ20အုပ်စုထဲမှာ19နိုင်ငံဟာနိုင်ငံခြားကုန်သွယ်မှုသို့မဟုတ်တွင်းကုန်ကိုတနည်းမဟုတ်တနည်းနဲ့ကန့်သတ်ချုပ်ချယ်တယ်လို့သိရပါတယ်
။ကမ္ဘာကုန်သွယ်ရေးပြန်လည်ရှင်သန်တိုးတက်လာရေးဟာအရေးကြီးတယ်လို့ခေါင်းဆောင်တွေကပြောပေမဲ့တစ်ဖက်ကလည်းပြည်ရင်းပြည်ကိုယ်သာဝေကြဖို့ပြောနေတာဟာနိုင်ငံခြားပစ္စည်းကိုဟန့်တားထားတယ်လို့ဖြစ်နေပါတယ်။ကမ္ဘာစီးပွားရေးကျဆင်းနေသရွေ့အစိုးရတွေဟာပြည်ရင်းပြည်ကိုယ်အားပေးတဲ့ဘက်ကသာတဖြည်းဖြည်းရောက်သွားဖို့များပါတယ်တဲ့။ပြည်ရင်းပြည်ကိုအားပေးပြီးနိုင်ငံခြားပစ္စည်းကိုဟန့်တားတာဟာကမ္ဘာကုန်သွယ်ရေးပြန်လည်ရှင်သန်ရေးကိုထိခိုက်စေပါတယ်
။ရေရှည်အကျိုးသက်ရောက်မှုကိုမကြည့်ဘဲရေတိုအကျိုးစီးပွားမြင့်တင်ဖို့ကိုသာကြည့်ပြီးတော့အခွန်တော်တွန်းမြင့်နေကြောင်းကမ္ဘာကုန်သွယ်ရေးအဖွဲ့ချုပ် WTO ရဲ့58မျက်နှာအစီရင်ခံစာမှာဖော်ပြထားပါတယ်။အမေရိကန်ကစပြီးနိုင်ငံခြားကလာတဲ့တွင်းကုန်တွေအပေါ်အခွန်တိုးကောက်နေတာဖြစ်ပါတယ်တဲ့။ကွန်တွေးသဘောတူညီချက်ကိုမဖောက်ဖျက်ပဲအခွန်တော်တွန်းမြင့်နိုင်တဲ့နည်းလမ်းတွေအများကြီးရှိပါတယ်။ဥပမာသွင်းကုန်လိုင်စင်ရဖို့ခက်ခဲအောင်လုပ်နိုင်ပါတယ်။တမင်ဈေးချထားတယ်လို့အကြောင်းပြပြီးအောက်ခွန်တွန်းမြင့်တာမျိုးလည်းရှိပါတယ်တဲ့။စီးပွားရေးအချက်အသေးကိုကင်တွဲပုံကင်တွဲနည်းကွဲပြားကြတာမို့ဘယ်နိုင်ငံဘယ်အုပ်စုကအရင်ဆုံးစီးပွားရေးနလန်ထမယ်ဆိုတာကိုတော့စောင့်ကြည့်ဖို့သာရှိပါတော့တယ်ခင်ဗျာ။